မာနိုင်ငံတွေကိုအမေရိကန်စီးပွားရေးလုပ်ငန်းတွေထင်တယ်လို့ပေါ့ဖြစ်တဲ့လို့ဝင်မလာသေးတာကနိုင်ငံရေးတစ်ခုတည်းကြောင့်ရောဟုတ်ပါမလားဆရာ။ကျန်တဲ့ဥပဒေတွေလုံထုံးလုံနည်းတွေတိုင်းပြည်ရဲ့အခြေခံအဆောက်အုံလျှက်စင်ပြီးစသည်အပြည့်အဲ့ဒါတွေပေါ်မှာရောမူတည်နေတာလည်းမဖြစ်နိုင်ဘူးလားခင်ဗျာ
။နိုင်ငံခြားရေးနှိမ့်နှံမှုဆိုတာနဲ့ပြောလိုက်တာနဲ့တကယ်ကြီးနဲ့ပြည်ပရဲ့အခြေခံအဆောက်အုံတွေကတိတ်အရေးကြီးတဲ့အခန်းကဏ္ဍပါလာသလိုနောက်ပြီးတော့ဆိုလိုတာကညာအမေရိကန်နိုင်ငံဆိုတာက very advanced country ပေါ့ညာနော်သူကသိုးထားတယ်ဗမာပြည်ကိုစီးပွားရေးလုပ်ငန်းတွေဝင်လာရင်တစ်အချက်လက်ပိလိုက်ဟုလုံးဝမလုပ်ရဘူးအရေးယူမယ်နှိအချက်ဗမာပြည်ကိုဝင်လာလို့ရှိရင်အဲ့ဒီ republic နော်တလားတစ်ချိန်အခြေအနေပြရမယ်ဆိုတဲ့အချက်တွေကပါနေတယ်နော်ပြောကြလို့ဆိုရင်company registration စလုပ်တဲ့အချိန်ကစပြီးတော့ပေါ့အစဉ်စဉ် American Standard Selection လာရင်လုံးနေလို့ပ
ါ
ဥပမာပြောကြလို့ဆိုရင်နိုင်ငံခြားယင်းဤပြုလာမှုဥပဒေပေါ့ဗျာအခုကနိုင်ငံခြားနဲ့ပြည်သူနဲ့ပေါင်းလိုက်ပြီးမြန်မာနိုင်ငံယင်းဤမြို့နယ်မှုဥပဒေဆိုတာเนาะဘယ်လိုပဲပြောပြော American မျက်စိနဲ့ကြည့်ရင်တော့နည်းနည်းရှုပ်ထွေးနေလေတယ်ပေါ့
ဟုတ်ကဲ့
အဲတော့ American company ကြီးတွေဝင်ဖို့ဆိုတာ company ကြီးအသိကြီးတယ်လေ
ဟုတ်ကဲ့
ဝင်လာရင်တော့ဝုန်းတိုင်းတိုင်းနဲ့တစ်ခါတည်းကိုတုတ်တက်သွားမှာ
ဟုတ်ကဲ့
အဲဝင်ဖို့နည်းနည်းလေးစောင့်ကြည့်ရလေးတဲ့သဘောတွေရှိနေတာ
ဟုတ်ကဲ့ပါဆရာဆိုတော့ IMF ကပြောထားတဲ့အထက်မှာဟလာလားလာကောင်းနေသူတို့အများကြီးတော်တော်များများပြောထားပါတယ်ဒါပေမဲ့သူတို့ကလည်းဟလာဘာတွေလုပ်တင်နေဘာတွေလုပ်ရမယ်လို့ပြောထားတဲ့ကြိုင်နေတဲ့အထက်မှာပဲတိုင်းပြည်စီးပွားရေးအတွက်သတိထားရမယ့်အချက်တွေပေါ့ဆိုတော့ Andre ဆိုတာတဲ့ပို့ပြီးတော့ဟလာသတိထားမယ့်အလေးထားမယ့်အချက်တွေလို့ပြောသွားတဲ့အထက်မှာရခိုင်ပြည်နယ်အကြက်တဲကိစ္စလိုမျိုးကိစ္စပါပါတယ်ဆိုတော့ရခိုင်ပြည်နယ်အကြက်တဲကိစ္စဒီနိုင်ငံခြားယင်းနှိမ့်နှံမှုယင်းနှိမ့်နှံသူတွေရဲ့စိုးရိမ်မှုကိုပို့ပြီးတော့ကြီးထွားစေတယ်ဥပမာယင်းနှိမ့်နှံသူတွေရဲ့စိုးရိမ်ဟိုစိုးရိမ်စိတ်တွေရော့မသွားစေတဲ့အခြေအနေမျိုးဖြစ်တယ်ဆိုတော့ဒီပြဿနာကရောတိုင်းပြည်စီးပွားတစ်ခုလုံးဖွံ့များသူတွေအတွက်ဘလောက်ထိအရေးပါတဲ့အခြေအနေမှာများရှိနေပါလဲခင်ဗျာ
တိုင်းပြည်တည်းမှာစီးပွားရေးလာလုပ်ကြတဲ့လူတွေကတိုင်းပြည်ရဲ့ image ကိုကြည့်တယ်ခင်ဗျာเนาะအဲ့တော့နိုင်ငံရဲ့ပုံရိပ်ကအခုဟာကဒီရခိုင်အရေးအချင်းကြောင့်ပုံရိပ်ကြီးကတော်တော်ကျသွားတယ်เนาะကျွန်တော်တို့ကြည့်တော့ဗျာနိုင်ငံခြားဟိုမီဒီယာတွေကနေဖော်ပြထားတာဟာတခါလဲနိုင်ငံလေးတွေဥပမာ6,000-6,000လောက်ကိုထွက်ပြေးသွားတဲ့ပုံတွေပြတယ်ဟာလဲဟာတခါလဲဟိုကြိတ်ကြိတ်ကျိုးပေါ့ဟာလေဟိုမြေတည်ရဲ့မြေတည်ရဲ့ရောကုန်းမော်ရောပြေးနေကြတာလေသွားနေကြတာလေပြတယ်เนาะအဲ့ဒါတွေဒီပဲပြနေတယ်သူတို့နောက်ကဘာတွေလိုက်လို့လဲဘာဖြစ်တာလဲဆိုတော့အခြေမှန်ကိုဒီမီဒီယာတွေကဖော်မထုတ်နိုင်ဘူးဘာလို့လဲဆိုတော
့ကျွန်တော်ဖြတ်မေးကျွန်တော်နည်းနည်းဖြတ်မေးပြစီဆရာနည်းနည်းဖြတ်မေးပြစီမီဒီယာတွေကမဖော်ထုတ်နိုင်ဘူးဆိုတော့တကယ်အစိုးရတာဝန်ရှိသူတွေဘိုင်းကဆိုကြပါစို့ဆရာရေမြန်မာစိုးရတစ်ခုလုံးနေနေကရောဒီဘိုင်းမှာယင်းနှိမ့်နှံသူတွေယုံကြည်စိတ်ချလာအောင်ဟဟလာသူတို့ယင်းနှိမ့်နှံရဲလာအောင်တရင်ချက်လက်ထုတ်ပြန်ပေးမှုကရောအားနေတယ်လို့တစ်ဖက်ကပြောလို့မရဘူးလားခင်ဗျာ
နိုင်ငံတော်ရဲ့ဒီမီဒီယာတွေကလည်းသူတို့အားနေတယ်ပဲပြောရမှာပေါ့နိုင်ငံခြားကဘယ်လိုလုပ်နေလဲဆိုတော့သူတို့ရှင်နိုင်တဲ့အခြေအနေမရှိဘူးဥပမာဒီလောက်သူတွေဘာကြောင့်ထွက်ပြေးလဲဆိုတာကိုအေဒါဖော်ထုတ်ပြီးပြနိုင်လောက်တဲ့အခြေအနေမရှိဘူးဖြစ်နေတယ်เนาะအဲ့တော့မြန်မာနိုင်ငံကပုဂ္ဂလိကမီဒီယာတွေကိုလည်းဟိုဥပမာဖန်လားစီလားတွေကလည်းရှိရှိနေတယ်လို့ဒါလည်းတရားစွဲတာတွေကလည်းရှိရှိနေတော့အဲ့ဒီလွတ်လပ်ပွန်လင်းနိုင်အောင်မလုပ်နိုင်ဘူးရှင်ပြိုင်နိုင်မှုမလုပ်နိုင်တဲ့အတွက်ကြောင့်မလို့နိုင်ငံခြားကြာကြည့်တဲ့အခါမှာလည်း image ကမကောင်းတဲ့သဘောဖြစ်နေတာအဲ့ဒါကိုတကယ်ဘာကြောင့်ဖြစ်လဲဆိုတော့ကျွန်တော်တို့အကြံပေးတောင်သိနေတဲ့အားတွေရှိတယ်လေအဲ့ဒါတွေကိုနိုင်ငံတကာမီဒီယာတွေမှာပြင်ပြနိုင်လောက်အောင်လုပ်ကြပါလားဆိုတဲ့သဘောမျိုးလေးပြောချင်တာပ
ါ IMF ရဲ့သူတို့အခုနောက်ဆုံးထွက်တဲ့ theme ကသူကဟိုလှုပ်ရှားရှိတဲ့ theme ပို့ပြီးတော့တက်လာဖို့အတွက်လှုပ်ဖို့သူတို့အကြံပေးထားတဲ့ theme ပို့ပြီးတော့သိစိတ်တဲ့ဒီမဟာပြောင်းမြောက်ပြင်ပြောင်းလေးအစီအစဉ်ကိုအကောင့်ထဲပေါ်ပါဆိုပြီးတော့သူတို့ကပြောထားပါတယ်ပြောရရင်တော့ဒီပြင်ပြောင်းလေးကိုဒုတိယအဆင့်ဒုတိယလှိုင်းလုပ်ပါတော့လို့ပြောပါတယ်ဆိုတော့အဲ့ဒီစီးပွားရေးပြင်ပြောင်းလေးကိုဒုတိယလှိုင်းအထိလုပ်ဖို့အတွက်မြန်မာနိုင်ငံရဲ့အခြေအနေကရင်းမြဲတဲ့အခြေအနေရှိပါပြီလားခင်ဗျအ
လုံးရှိပါတယ်မြန်မာနိုင်ငံက reform ဆိုတဲ့စကားလုံးကိုသိပြီးနားမလည်ခင်လို့တော့ကျွန်တော်တော့ခင်တာပဲနော် reform လုပ်တယ်ဆိုတာက restoration လို့တော့မဟုတ်ဘူးနော်ရော reconstruction လောက်တာမဟုတ်ဘူး reform လောက်တာတရုတ်ပြည်ကဒုတိယမဟာသောင်းဆောင်ကြီးတိန့်ရှောက်ဖိန်ဥဆောင်ပြီး reform လောက်တဲ့အခါမှာသူတို့ရဲ့ ကျေးကျော်တာက great leap to outwards and great leap to modernization လို့သုံးတယ် great leap ဆိုတဲ့စကားလုံးကိုသုံးတယ်တော့ကြီးစွာခုန်ခွက်အဲရောကျွန်တော်တို့ကမဟုတ်ဘူးဟိုစပြီးတော့ဟိုဥသိစိန်လက်ထက်တုန်းကသူကြီးတွေပြောတာကျွန်တော်တို့ရှေ့ကိုတိုးနေပါတယ်တဲ့အလှမ်းကြီးတိုးနေပါတယ်တဲ့တော်တော်ကြီးရတာပဲနော်ဘိုးချုပ်အောင်ဆန်းလွန်ခဲ့တဲ့အနှစ်80အနှစ်လောက်ကပြောခဲ့တယ်နော်သူများတွေအလှမ်းလှမ်းရင်တဲ့တုတ်တူက50လှမ်းလှမ်းနိုင်မှနောက်10နှစ်အနှစ်20ကျရင်တော်ကကြမယ်လို့လွန်ခဲ့တဲ့80တနစ်ကဟာကိုပြည့်ပြည့်ပြည့်ရတယ်နော်အဲ့တော့အခု second wave of reform ဆိုတာပြင်းပြင်းထန်ထန်လုပ်ကိုလုပ်ရအောင်လေ
ဟုတ်ကဲ့ဆရာဆိုတော့ကအခုဟာကဆိုးအဖွဲ့မှာလည်းအကြီးကဲကအစအပြောင်းလဲတွေရှိထားပြီးဆိုတော့ဘယ်စင်ကနေစလုပ်တင်တယ်လို့ယူဆပါတယ်ခင်ဗျာ
မဟာဗျူဟာဆိုတာတော့ဘူဝါဒနဲ့စတာပါနော်ဥပမာဒီ NLD ကဒီကောက်ပွဲတက်မယ်ဆိုကြတဲ့စီဝါရေးဘူဝါဒ6ချက်ဆိုပြီးတင်ပြခဲ့တယ်နောက်တော့တခါတက်လာပြီးတော့အနည်းနည်းတော့အကြာမှာစီဝါရေးဘူဝါဒ12ချက်ပေါ်ပြထားတယ်ပေါ့ဗျာအဲ့ဒါတွေကလူတိုင်းပြောရရင်လည်းနည်းနည်းရေပုံရဆန်တယ်ပေါ့ဗျာတော့အဲ့ရောအသေးစိတ်လိုအပ်တယ်ဆိုတာအမှန်ကဒီအစိုးရအဖွဲ့ကအချက်ပေါင်း95ချက်အသေးစိတ်ဒီနယ်တိုင်းဒေသကြီးတွေရောဝန်ကြီးအစိုးရအဖွဲ့တွေရောညွှန်ကြားထားပြီးဖြစ်တယ်အဲ့ဒီအသေးစိတ်ညွှန်ကြားထားတဲ့အကြောင်းအရာ95ချက်ကိုဒီပြင်းလင်းမြင်တအောင်မဖော်ထုတ်လို့လူတွေမသိဘူးဖြစ်နေတာအဲ့ဒါကိုဝင်လေးမြင်တော့အောင်ပေါ်ထုတ်ပြီးတော့ဥပမာအရေးသမားကြီးတောင်မှတလားတစ်ချိန်ပြည်သူကိုပြောခဲ့တာပဲအခုလည်းသမားအစ်စ်သမားတစ်ချိန်တော့ပြောရင်းနဲ့ဒါမျိုးတွေတော့ဝင်လေးမြင်တော့အောင်ပေါ်ထုတ်ပြလို့ကျွန်တော်အဲ့ဒါကိုပြောချင်တာပါ